စကိုင်းတိုင်းကမ်းမလူမြို့နယ်တောင်ချမ်းကကျေးရွာတွေကိုစစ်ကောင်စီတပ်တွေကရက်တတပတ်တပတ်ကြာနေမြင့်ရှင်းလင်းရေးစစ်ကြောင်းဝင်ခဲ့ပြီးအ ਨੇ စုံကျေးရွာ15ရွာထပ်မင်းမီးရှို့ခဲ့တာကြောင့်အ ਨੇ စုံနေအိမ်800ဝန်းကျင်နီးပါးဆုံးရှုံးခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အခုတော့စစ်ကြောင်းတွေထွက်သွားပြီးတဲ့ကျေးရွာတွေကိုဒေသကာကွယ်ရေးအဖွဲ့တွေကမိုင်းတွေထောင်ထားခဲ့တာရှိမရှိစစ်ဆေးပြီးဒေသခံတွေရွာကိုပြန်ဝင်နိုင်ကြဖို့ဆောင်ရွက်ပေးနေကြတယ်လို့ပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံကပြောပြပေးပါရှင
်။စကိုင်းတိုင်းကမ်းဘလူးမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေကမေလ18ရက်နေ့ကနေစပြီးတော့အင်အားအလုံးရင်းနဲ့စစ်ကြောင်း၄ကြောင်းခွဲပြီးတော့နေမြေရှင်းလင်းရေးဝင်ရောက်ခဲ့ပါတယ်။ဒါကြောင့်ကျေးရွာ30ကျော်လောက်ကဒေသခံပြည်သူတွေစစ်ဘေးရှောင်နေကြရပါတယ်။ခမာယ368နဲ့361စစ်ကြောင်းတွေကအင်အား150ဝန်းကျင်လောက်ရှိနေကျေးရွာတွေထဲကိုဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံပြည်သူတွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ခမာယ368က10ရွာကျော်ကိုမီးရှို့ခဲ့ပြီးတော့ခမာယ361ကအနည်းဆုံး4ရွာလောက်ကိုမီးရှို့ခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOE ကိုပြောပြပါဗျ
။ရှို့သွားတာဟိုတူဘူကနေဆရှို့သွားတာပဲ။တူဘူရင်းနေနောက်ပြီးတော့ဖလန်ကြီးစုတဲ့ပုဂ္ဂိုလ်နောက်ပြီးတော့ကျွန်တော်တို့ဟာဒီတော့မကြီးကိုရွာရတော့အများကြီးရရှုခံအားလုံး368ကအဲဒီဆေးရွာကြောကြောရှုသွားတယ်။368ကလည်းရှုတယ်။368က500ရှုသွားတယ်။
စစ်ကောင်စီကမီးရှို့သွားတဲ့ကျေးရွာတွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းပြီးတာတွေရှိတယ်လို့စစ်ကြောင်းနေနဲ့နီးနေသေးတဲ့ရွာတွေကိုတော့ဝင်ရောက်ရှင်းလင်းတာမလုပ်နိုင်ကြသေးတဲ့အတွက်အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူး။ဘုတ်ကုန်းကျေးရွာဟာအင်ဂျီ600ကျော်ရှိတဲ့ကျေးရွာဖြစ်ပါတယ်။အဲ့ဒီကျေးရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပြီးတော့မီးရှို့ပြီးတဲ့နောက်မှာတော့နေအိမ်45လုံးပဲကျန်ခဲ့တော့တယ်လို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ကောင်စီတပ်တွေဝင်လာတဲ့လမ်းတစ်လျှောက်ကကျေးရွာတွေကိုမီးရှို့ခဲ့တာမှာတော့အင်ဂျီအနည်းဆုံး800ဝန်းကျင်လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။ဖုတ်ကုန်းရွာဆိုရင်အင်ဂျီ600လောက်ရှိတယ်45လုံးပဲကျန်ခဲ့တယ်။အင်ဂျီတော့နေတယ်ဒါမှရွာနဲ့ချိန်ကြည့်တာပေါ့နော်။ဖလန်ကြိုင်ဆိုအင်ဂျီ100လောက်ရှိတာဟို20ကျော်ရှို့သွားတယ်30လောက်။ငရဲနေကအင်ဂျီ50လောက်ရှို့သွားတယ်။နော်ဟိုတူဘူးဆိုရင်အင်ဂျီလေးက80 90လောက်ရှိတာ18လုံးရှို့သွားပါဘောနော်။ဆိုမရရှိအောင်တယ်လို့နေမယ်မဖြစ်ဘူးကြာ။ပုံကျုံးမှာကအင်ဂျီ900ကျော်လောက်ဆိုတော့800တယ်လို့နေမယ်မဖြစ်ဘူ
း။ကမ်းဘလူးမြို့နယ်တောင်ချမ်းမှာအရင်ကတည်းကနေမြေရှင်းလေးစစ်ကြောင်းတွေထိုးစစ်နေကျေးရွာတွေမီးရှို့ခံရတာကြောင့်ရွာတွေထဲကိုပြန်မဝင်ရဲကြပဲအများအားဖြင့်ဆစ်ဆောင်နေကြရတဲ့ကျေးရွာတွေလည်းရှိပါတယ်။ကမ်းဘလူးမြို့နယ်မှာဧပြီလကနေအခုမေလတဲ့အထိစစ်ကြောင်းတွေမပြတ်ဝင်ရောက်ပြီးတော့နေမြေရှင်းခံနေရတာကြောင့်စစ်ဘေးရှောင်ဥယေကတိုးတရက်တိုးလာနေပါတယ်။အခုဆိုရင်စစ်ရှောင်ဥယေအတွက်ဟာ9000ဝန်းကျင်အထိရှိလာနေပြီလို့စစ်ရှောင်ကူညီရေးဆောင်ရွက်ပေးနေကြသူတွေကပြောပါတယ်ရှင်။